ဗင်နီဇွဲလားနိုင်ငံကလေးလကြာအစိုးရဆန့်ကျင်ရေးလမ်းပေါ်ထွက်ဆန္ဒပြပွဲတွေအတွင်းတည်ဆုံးသူ125ဦးထက်ကအများစုဟာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့ကြဲကြဲပြန့်ပြန့်နဲ့စနစ်တကျအင်အားအလွန်ကျွံသုံးခဲ့မှုကြောင့်ဖြစ်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယူကပြောဆိုလိုက်ပါတယ်ကုလလူအခွင့်အရေးယူကပနမစုံစမ်းစစ်ဆေးမှုစီရင်စရာတွေကိုအခြေခံပြီးဒီကနေ့အင်္ဂါနေ့မှာထုတ်ဖော်ပြောဆိုလိုက်တာပါလူညုံရေးတပ်ဖွဲ့ဝင်တွေကြောင့်46ဦးတည်ဆုံးခဲ့ရပြီးလူပေါင်း28ဦးသေဆုံးမှုမှာတော့အစိုးရလိုလားတဲ့လက်နက်ကင်အဖွဲ့တွေမှာတာဝန်ရှိတယ်လို့အစီရင်ခံစားကဖော်ပြပါတယ်။ကျန်တဲ့သေဆုံးမှုတွေမှာတော့ဘယ်သူမှတာဝန်ရှိတယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးဘူးလို့စုံစမ်းစစ်ဆေးသူတွေကပြောနေပါတယ်။ဗင်နီဇွဲလားနိုင်ငံတွင်မတည်ငြိမ်မှုတွေစချိန်ကစခဲ့တယ်ဆိုရင်လူပေါင်း9000ကျော်ကိုအထောက်အထားခံမှာမရှိဘဲဖမ်းဆီးခဲ့ပြီးလူပေါင်း1000ကျော်ဖမ်းဆီးချုပ်နှောင်ခံရရစေဖြစ်ကြောင်းကုလလူအခွင့်ရေးအကြီးအကဲဇိုင်းရိုက်အဲဟူစိန်ကကြေညာချက်မှာပြောဆိုပါတယ်။ဒါ့အပြင်ဖမ်းဆီးခံရသူတွေကိုလျှက်စစ်နဲ့ရှော့ရိုက်တာ၊ရိုက်နှက်တာ၊တပ်ဖြတ်ဖို့ချင်းချောက်တာနဲ့လေမိုင်းဆိုင်ရာထိပါစော်ကချင်းချောက်မှုတွေအပါအဝင်ချင်းချောက်မှုတွေမတော်တဆဆက်ဆံခံရမှုတွေရှိနေတယ်လို့သူကပြောပါတယ်။ကုလသမဂ္ဂလူအခွင့်ရေးယုံကဇွန်လနဲ့ဇူလိုင်လအတွင်းထိခိုက်ခံစားခဲ့ရသူတွေ၊သူ့ရဲ့မိသားစုတွေ၊ညံ့မြင်ကိုတွေ့ကြုံသူတွေ၊သတင်းသမားတွေနဲ့အခြားပုဂ္ဂိုလ်တွေစုစုပေါင်း150လောက်ကိုတွေ့ဆုံမေးမြန်းမှုတွေကတွေ့ရှိချက်တွေကိုအခြေခံပြီးပြောဆိုနေတာပါ